အမျိုးသားပညာရေးဥပဒေပြင်ပေးဖို့ကျောင်းသားတွေတပိတ်မောက်တောင်းဆိုနေတာကိုရှမ်းနဲ့ရခိုင်တိုင်းရင်းသားပါတီခေါင်းဆောင်တွေကအသီးသီးထောက်ခံကြပါတယ်။ရခိုင်အမျိုးသားပါတီအတွင်းမှဦးဦးလာစောကတမကတွေတီထောင်ခွင့်ပြုဖို့တိုင်းရင်းသားစာပေတွေနဲ့သင်ကြားခွင့်ပြုဖို့ကိစ္စတွေဟာသူတို့လည်းတစ်လျှောက်လုံးတိုက်ပွဲဝင်လာတဲ့ကိစ္စတွေဖြစ်လို့ထောက်ခံတယ်လို့အခုလို့ပြောပါတယ်
ကျက်ကတူကျောင်းသားတမကတီဆောင်ရေးတို့เนาะကျွန်တော်တို့တိုင်းရင်းသားစာပေတင်ကြားရေးတော့အလုံးစုံလွှမ်းခြုံရေးတို့ဆိုတဲ့ဟာကိုကျွန်တော်တို့ကလုံးဝဖြတ်ဖြတ်ထောက်ခံတယ်ကျွန်တော်လည်းတောက်လျှောက်ပြားကိုတိုက်ပွဲဝင်လာနေခဲ့တယ်သစ္စာရာလူကြီးနဲ့ဆွေးနွေးရဆိုတော့ကောင်းပါတယ်ဆွေးနွေးကိုဆိုတဲ့တည်င်းကိုလည်းကျွန်တော်တို့ကြားလိုက်ရတယ်ဆိုတော့ကြွကြောင်းဝန်တာပါတယ်အဲ့တော့အဖြစ်ထွက်မဲ့လို့လည်းယူဆပါတယ်။အဲ့ဒီဘုံရှုပ်ကိုင်မှုကိုဆော့ချဖို့ဆိုတဲ့အိစရီကတော့ကျွန်တော်တို့အရေးရှိပေါ့လေကျွန်တော်တို့ကျောင်းသားတွေနဲ့မိဘတွေနဲ့ဆရာတွေနဲ့ဒီဘုတ်ကစီကြကြကျွန်တော်တို့ဆွေးနွေးပြီးတော့ဖြည်းဖြည်းချင်းသွားမယ်ကိစ္စတွေ။ဒါပေမဲ့လက်တလောကိစ္စတွေပေါ့လေဥမာကျောင်းသားအခွင့်အရေးကိစ္စတော့အထူးသဖြင့်တက္ကသိုလ်ကျောင်းသားသမဂ္ဂတည်ဆောက်ရေးဆိုတာကတော့ဘလို့မှယူဘူးအချင်းဆော့ပြီးလို့မရနိုင်တဲ့ကိစ္စတွေကတော့ကျွန်တော်တို့လုံးဝထောက်ခံပါတယ်။အဲ့တော့ကျွန်တော်တို့ဒီမှာရှိတဲ့လူစုတွေနဲ့ကတော့ဒီကျောင်းသားတွေတောင်းဆိုချက်တွေကိုကျွန်တော်တို့မူဝါဒနဲ့အကုန်လုံးထောက်ခံပါတယ်နော်ဒါပေမဲ့အခုတချို့အသေးစိတ်တွေကြတော့ပညာရှင်တွေနဲ့အကုန်လုံးသိစက်ကြီးနိုင်တဲ့ကိစ္စတွေကြတော့ကျွန်တော်တို့ကျောင်းသားတွေကသိတ်မလို့စီခြင်းဘူးအဲ့ဒါလေးတခုကအသေးစိတ်ဆွေးနွေးစီခြင်းနဲ့တန်တဲ့ဟာတွေကတော့ကျွန်တော်တို့သမဂ္ဂကိစ္စတိုင်းရင်းသားစပ်ပြီးကိစ္စနောက်ကျွန်တော်တို့ဘုံချုပ်ကံမှုအပြန်ပြင်းထန်တဲ့ကိစ္စတွေကြတော့အများကြီးထောက်ခံပါတယ်နော်ကျွန်တော်တို့တိုင်းရင်းသားဒေသကပြည်သူတွေလည်းအကုန်လုံးထောက်ခံကြပါပ
ါရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့အတွင်မူဦးဆိုင်ညွန့်လွင်ကလည်းကျောင်းသားတပိတ်ကိုအလားတူထောက်ခံလိုက်သလိုဆွေးနွေးမယ်လို့သဘောတူတာကိုလည်းကြိုဆိုတယ်လို့ပြောပါတယ်
။ကလေးတွေကကျွန်တော်ကထောက်ခံပါတယ်။သူတို့လှုပ်ရှင်တဲ့ဥစ္စာကိုဘယ်လိုပဲဖြစ်ဖြစ်ဆွေးနွေးဖို့လိုတယ်။အဲ့လိုမျိုးကျွန်တော်တို့ယူဆတယ်။ဒါပေမဲ့ကျွန်တော်တို့ကစိတ်ဓာတ်တစ်ခုကပါလဲဆိုတော့သမရဘက်ကလည်းပဲဒါဒီကိစ္စကိုဆွေးနွေးဖို့လက်ခံတဲ့သဘောလို့ကျွန်တော်မြင်တယ်။လွတ်တော်ဘိုင်းကလည်းပဲဒါကိုလက်ခံတဲ့သဘောလို့မြင်တယ်။ဒါဆိုရင်ကွန်မမတ်လုပ်လို့ရတယ်လို့ကျွန်တော်ထင်တယ်။အရင်တော့ကျောင်းသားတပည့်တွေဆိုတာတော့ဗျာနေချက်အစိုးရနဲ့အလုပ်လုပ်တာလေ။အခုကတော့ကိုယ်နိုင်ငံသားချင်းလုပ်ရတဲ့ကိစ္စဖြစ်တဲ့အတွက်အရင်တော့လို့မဟုတ်ဘဲနဲ့ပြည်ပြည်လည်းလည်းဖြစ်တဲ့လို့ကျွန်တော်ထင်တယ်။ဒီနိုင်နိုင်ဆွေးနွေးတဲ့လို့ကျွန်တော်ထင်တယ်။သူထောက်ခံမိသားပါတယ်။အဲ့ဒါ ECB ဘာစပြင်းပါလဲအများကြီးဆွေးနွေးဖို့ရတယ်။သူတို့ကလည်းပဲတိုင်းနာစာပေနဲ့ပတ်သက်လို့အများကြီးပဲဒီမှတ်ချက်တွေထားတယ်။ဒါကိုလည်းကျွန်တော်ကလက်ခံတယ်။ဒီလိုဖြစ်ရတာကျွန်တော်ပညာရေးစနစ်ကရှေ့မြန်မာနိုင်ငံကြီးအနာဂတ်နဲ့ပတ်သက်လို့အခြေခံကြတယ်လေ။ကျွန်တော်တို့ဒီရဲ့ဖက်သားမှုရာကပညာရေးစနစ်ရဲ့မာရွမှုတွေနဲ့ကျွန်တော်ကဖက်သားခဲ့ရလေ။သူရှေ့လျှောက်မှာမင်္ဂလာနဲ့ပညာရေးစနစ်နဲ့ကျွန်တော်ဆက်လက်ဆောက်လမ်းတည်တယ်လို့ကျွန်တော်ထင်တယ်။ကွာရင်ကျွန်တော်ရဲ့ဒီပညာရေးစနစ်သူ့ရဲ့ဇော်လေးဘုရားကတော့အားလုံးအတွက်ကောင်းတယ်ဆိုရင်တော့ဒီပညာရေးစနစ်ကနေပေါက်ဖွားလာတဲ့လူငယ်တွေအားလုံးဟာကျွန်တော်နိုင်ငံအတွက်ကောင်းကျိုးချမ်းသာပေးနေတဲ့လူငယ်တွေဖြစ်မယ်ကျွန်တော်ထင်တ
ယ်။ကျောင်းသားသပိတ်နဲ့ပတ်သက်လို့ရှမ်းနဲ့ရခိုင်တိုင်းရင်းသားပါတီခေါင်းဆောင်တွေရဲ့သဘောထားတွေတင်ပြလိုက်တာပါခင်ဗျာ။